Netherlands နိုင်ငံသားကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဝန်ကြီး Sigrid Kaag ရဲ့ဒီသတင်းပတ်အတွင်မြန်မာနိုင်ငံခီးစင်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးမယ်လို့ Netherlands အစိုးရကသတင်းထုတ်ပါတယ်။ရိုဟင်ဂျာ 2000 ကျော်တို့ပထမဆုံးအထုပ်အနည်းနဲ့လာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုပြန်လာဖို့ရှိနေချိန်မှာပဲဝန်ကြီး Kaag ရဲ့ခီးစင်ထွက်ပေါ်လာတာပါ။ရိုဟင်ဂျာရီထာနီပြန်ရင်းမှာဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီဆန္ဒအလျောက်ဖြစ်မှသာဆောင်ရွက်ဖို့နယ်သာလန်ဘက်ကဆက်ပြီးတိုက်တွန်းမှာဖြစ်တယ်လို့ဒီသတင်းပတ်တွေ့ဆုံဆွေးနွေးမှုတွေမှာလည်းဒီကိစ္စကိုတိုက်တွန်းပြောဆိုမယ်လို့ဝန်ကြီးကတ်ကပြောဆိုထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုသွားမဲ့နယ်သာလန်နိုင်ငံသားကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးကအခြေအနေကိုဗတ်ပေါင်းဆောင်ကရှုမြင်သုံးသပ်နိုင်ဖို့နိုင်ငံရေးသုံးသပ်သူတွေတတိယနိုင်ငံတွေကတန်တမန်နေအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမယ်လို့ပြောဆိုထားပါတယ်။ဒုက္ခသည်ပြဿနာ၊အာဏာပိုင်တွေရဲ့တုံ့ပြန်မှုနဲ့လူသားချင်းစာနာမှုဆန္ဒအကူအညီတွေထောက်ပံ့ပေးမှုတွေကိုဝန်ကြီးအနေနဲ့အတွင်းကြကြလေ့လာဖို့ဆန္ဒရှိတယ်လို့လည်းအစိုးရထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာအဖြစ်အသိမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့အပါအဝင်ထာနေပြန်နိုင်ရဲ့အတွက်မြန်မာအစိုးရကိုတောင်းဆိုချက်အတော်များများရှိနေပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာဘက်ကနေထွက်ပြေးရသူတွေကိုလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရဲ့အတွက်လည်းအာမခံချက်ပေးမထားပါဘူးရှင်။